ဇွန်လ20ရက်နေ့တနင်္ဂနွေနေ့ဒီကနေ့ဟာကမ္ဘာဒုက္ခသည်များနေ့ဖြစ်ပါတယ်။ကမ္ဘာတလွတ်တန်းချီရှိတဲ့ဒုက္ခသည်တွေစားရည်ရိတ်ခါမလုံလောက်မှုနဲ့ရင်ဆိုင်နေရတာကြောင့်နိုင်ငံတကာကပံ့ပိုးပေးကြဖို့ကမ္ဘာစားနပ်ရိတ်ခါအဖွဲ့ WFP ကကမ္ဘာဒုက္ခသည်များနေ့အကြိုမှာပန်ကြားပါတယ်။နိုင်ငံပေါင်း80ကလူပေါင်း135သန်းကျော်ကို WFP ကထောက်ပံ့နေရတာဖြစ်ပြီးအခု2021ခုနှစ်အတွင်းအသက်ငယ်ထောက်ပံ့မှုအတွက်လိုအပ်တဲ့ရန်ပုံငွေဒေါ်လာ 15.3 ဘီလီယံရဲ့55ရာခိုင်နှုန်းကိုပဲလက်ရှိရရှိထားပါတယ်။ရထားတဲ့ရန်ပုံငွေနဲ့လောက်ငါအောင်စီမံနိုင်ရေးအတွက်အာဖရိကအရှေ့ပိုင်းနဲ့တောင်ပိုင်းတစ်လွှာကတန်းနဲ့ချီတဲ့ဒုက္ခသည်တွေကိုထောက်ပံ့တဲ့ရိတ်ခါဝေစုလျှော့ချလိုက်ရသလိုအရှေ့အလယ်ပိုင်းမှာလည်းလျှော့ချထားရပါတယ်။အာဖရိကအရှေ့ပိုင်းကဒုက္ခသည်တွေရဲ့၄ဘုံ၃ဘုံကိုပေးနေတဲ့ရှိခါဝေစုထက်ဝက်လျှော့ချခဲ့ရကြောင်း WFP ပြောခွင့်ရ Thompson Ferry ကပြောပါတယ
် In Southern Africa refugees in Tanzania who depend entirely on WFP assistance
Africa တောင်ပိုင်းဒေသမှာဆိုရင် WFP ရဲ့ထောက်ပံ့မှုကိုလုံးဝမှီခိုနေရတဲ့ Tanzania ကဒုက္ခသည်တွေရဲ့ရိခါထောက်ပံ့မှုကို၃ပုံ၃ပုံနီးပါးလျှော့ချထားရပါတယ်စီးရီးယားဒေသတွင်ဒုက္ခသည်အရေးဆောင်ရွက်မှုအတွက်ရန်ပုံငွေမလုံလောက်တာကြောင့်ရန်ပုံငွေထပ်မရဘူးဆိုရင်လာမယ့်ဩဂုတ်လကုန်ပိုင်းအရောက်မှာဂျော်ဒန်ကဒုက္ခသည်2,400,000အတွက်ထောက်ပံ့မှုဖြတ်တောက်ရနိုင်ခြင်းရှိတယ်လို့ WFP ပြောခွင့်ရကပြောခဲ့တာပါလာမယ့်6လအတွက်ဒုက္ခသည်တွေကိုထောက်ပံ့မှုပြန်ပေးနိုင်ရေးအတွက် WFP အနေနဲ့ရန်ပုံငွေဒေါ်လာ 4.5 ဘီလီယံရေးပေါ်လိုအပ်ကြောင်းလဲပြောခွင့်ရကထထောင်ပြောပါတယ်။ကမ္ဘာတစ်လုံးမှာဒုက္ခသည်နဲ့နိုင်ငံတွေးအိုးအိမ်ဆွန့်ခွာထွက်ပြေးရသူပေါင်းကတန်း80ကျော်ထိစံချိန်တင်ရောက်ရှိနေပြီးအများစုကတော့ဌာနေရင်းကိုပြန်နိုင်မဲ့အလားအလာမှေးမိန်နေတယ်လို့လဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ကပြောဆိုထားပါတယ်ရှင်။